အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုအလှည့်ပေးကြအောင်ပါ Burma News International BNI အဖွဲ့ဝင်နေကြားဒေသသတင်းတောက်တွေကစူးစီးတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
အစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖြစ်နေဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကနေရာတချို့မှာရေတွေပြန်ကျသွားပြီဖြစ်ပေမဲ့အစားအသောက်နဲ့ကျန်းမာရေးအကူအညီတွေလိုအပ်နေပါတယ်။ပြည်ထောင်စုဝန်ကြီးဦးစိုးသိန်းဟာကယားပြည်နယ်မှာဝင်ရောက်ရှင်ပြိုင်အရွေးခံသွားမယ်လို့ဒေသခံတွေယူဆနေကြတယ်ဆိုတာနဲ့နမ်ခမ်းမြို့နယ်အတွင်းရွေးကောက်ပွဲမဝင်ဘူးဆိုတဲ့ဆုံးဖြတ်ချက်ကြောင့်မြို့နယ်အလုံးမှုဆောင်အဖွဲ့အားလုံးကို SNLD ပါတီကနေတာဝန်ကနေရပ်ဆိုင်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင့်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရေလွှမ်းမှုမှုတန်ခံခဲ့ရတဲ့ရခိုင်ပြည်နယ်ကနေရာတချို့မှာရေတွေပြန်ကျသွားပြီဖြစ်ပေမဲ့အစားအသောက်နဲ့ကျန်းမာရေးအကူအညီတွေဆက်ပြီးလိုအပ်နေဆဲဖြစ်ပါတယ်ရေဘေးတန်အဓိကခံခဲ့ရတဲ့မြောက်ဦးမြို့မှာတော့အပြည့်အစည်တွေနဲ့နှုံးမြေတွေကိုမရှင်းနိုင်သေးတဲ့အတွက်သွာလာရေးခက်ခဲနေတယ်လို့လျှက်စစ်မီးလည်းပြတ်တောက်နေပြီးစာတင်ကြောင်းနဲ့ဈေးတွေကိုပါပိတ်ထားရဆဲဖြစ်တယ်လို့မြောက်ဦးမြို့ခန့်တွေကပြောပါတယ်မင်းပြမြို့နယ်ဘက်မှာဖျားနာသူတွေနဲ့ဝမ်ကိုက်ယောဂါခံစားနေရသူတွေအတွက်အစားအသောက်နဲ့ဆေးဝါးတွေအရေးပေါ်လို့အပ်နေတယ်လို့ပုံနာကျွတ်နဲ့ကြောက်တော်မြို့နယ်ကကြေးရွာတွေမှာလည်းတောက်ရည်အတွက်အခက်ခဲကြုံနေကြရပါတယ်ရခိုင်ပြည်နယ်မှာရေဘေးကြောင့်တည်ဆုံးသူ50နီးပါးရှိပြီးလူပေါင်း2သိန်းကျော်ရေဘေးတင့်ခဲ့တယ်လို့စိုက်ပျိုးမြေအေကပေါင်း2သိန်းခန့်ပျက်စီးခဲ့တယ်လို့ပြည်နယ်အစိုးရကထုတ်ပြန်ထားပါတယ်
လာမယ့်ရွေးကောက်ပွဲမှာပြည်ထောင်စုဝန်ကြီးဦးစိုးသိန်းအနေနဲ့ကြားပြည်နယ်အတွင်းမှာဝင်ရောက်ရှင်ပြန်ရွေးခန့်သွားဖွဲ့ရှိတယ်လို့ဒေသခံတွေကြားမှာတင်ထွက်ပေါ်နေပါတယ်။ဝန်ကြီးဦးစိုးသိန်းအနေနဲ့ကြားပြည်နယ်ပေါ်ရခဲမြုံနယ်အတွင်းမှာကူညီထောက်ပံ့မှုတွေပေးဆောင်နေတဲ့အပေါ်အခြေခံပြီးတော့တင်တွေထွက်ပေါ်နေတာပါ။ပေါ်ရခဲမြုံနယ်ကလက်စစ်မြေမရသေးတဲ့ခြေရွာတွေကိုဆူလာမီအိမ်တွေကိုထောက်ပံ့ပေးတာတွေ၊ဆေးရန်အောင်တဲ့ကလေးငယ်တွေကိုစုငွေ3တင်းပေးအပ်ချင်းမြင့်တာတွေဆက်ဆံမတွေကိုထောက်ပံ့ငွေ1000ပေးအပ်ခဲ့တယ်လို့ချီးကွက်ကြေးရွာဖွံ့ဖြိုးရေးအထောက်အကူပြုအဖွဲ့ကအထွေထွေတွင်ရင်မှုဦးထွန်းရွှေကပြောပါတယ်အလားတူရေနီပေါက်ကြေးရွာမှာဆိုလာမီအိမ်94လုံးစကိုင်းနဲ့အလုံး40နဲ့ကြေးလက်ဆေးပေးခန်းကိုပြန်လည်ပြုပြင်နိုင်ဖို့အတွက်ငွေကျပ်30ပေးအပ်ခဲ့တယ်လို့ကြေးရွာအုပ်ချုပ်ရေးမှူးဦးလတင်ကပြောပါတယ်
မွန်ပြည်နယ်ရေးမြို့နယ်ရှိကြုံလောင်းရွာတဲ့အနီးခလာရ68တန်ရင်တနက်ပစ်ကွင်းအနီးမှာရှိတဲ့ခြံတွေကိုတပ်ပိုင်မြေအဖြစ်သိမ်းယူဖို့ဆောင်ရွက်နေတယ်လို့ခြံပိုင်ရှင်တွေကပြောပါတယ်ခြံရှင်12ဦးကိုဩဂုတ်လ5ရက်နေ့မှာစကခ19ကနေဆင့်ခေါ်ခဲ့ပြီးတပ်ပိုင်မြေဖြစ်ကြောင်းလက်မှတ်ရေးထိုးဖို့အတင်းပြောဆိုခဲ့တယ်လို့ခြံရှင်တွေကပြောပါတယ်တပ်ပိုင်မြေအဖြစ်သိမ်းစီမဲ့ခြံတွေကရောဘာပင်9နှစ်ကနေအနှစ်30စိုက်ပျိုးထားတာကြောင့်လက်မှတ်မထိုးနိုင်ဘူးလို့လဲချန်ပိုင်ရှင်တူကပြောပါတယ်အခုလိုချန်မြင့်သိန်းစီမှုလောက်ရက်တွေအတွက်ချန်ပိုင်ရှင်တွေကနေမြန်မာနိုင်ငံလူအခွင့်ရေးကော်မရှင်ဥက္ကဋ္ဌနဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကိုတင်ပြထားပါတယ
်2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာအမျိုးသမီးပါတီမွန်အနေနဲ့ကိုစလဲလောင်း၄နေရာဝင်ရောက်ရှင်ပြိုင်တော်မှာဖြစ်ပါတယ်ကိုစလဲလောင်းတွေအနေနဲ့မွန်ပြည်နယ်မှာ3နေရာနဲ့တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်မှာတနေရာဝင်ရောက်ရှင်ပြိုင်တော်မယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်လူတော်ကနေတဆင့်အမျိုးသမီးတန်းတူရဲ့အခွင့်ရေးရရှိရတဲ့လှုပ်ဆောင်သွားဖို့ရည်ရွယ်ချက်နဲ့အမျိုးသမီးတွေဦးဆောင်တဲ့အမျိုးသမီးပါတီမွန်ကို2014ခုနှစ်ကတည်ထောင်ခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ရှစ်လေးလုံးအထိမ့်မှတ်ပွဲမှာရှမ်းစာပေပညာရှင်ဆိုင်းဖာကနေရှမ်းသမိုင်းအကြောင်းနဲ့စာပေတွေကိုဟောပြောခဲ့ပါတယ်ဆရာဆိုင်းဖာအနေနဲ့စာပေဟောပြောပွဲမှာရှစ်လေးလုံးနဲ့သက်ဆိုင်တဲ့အကြောင်းနိုင်ငံရေးအကြောင်းစာပေနဲ့လူမှုအဖွဲ့အစည်းအကြောင်းတွေကိုဟောပြောခဲ့တယ်လို့ပွဲတက်ရောက်သူဆိုင်းလိတ်ကပြောပါတယ်ရှမ်းစာပေပညာရှင်ဆိုင်းဖာဟာရှမ်းစာပေပြန်ပွားရေးအတွက်တိုးပန်းဆောင်ရွက်နေသူဖြစ်တယ်လို့ရှမ်းလူထုရဲ့လေးစားမှုကိုခံရပြီးထင်ရှားတဲ့စာပေပညာရှင်တူလည်းဖြစ်ပါတယ
်အ ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းတိုင်းဒေသကြီးဒီမိုကရေစီအဖွဲ့ချုပ်ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်ပါတီကော်မတီဝင်တွေကနေနမ်ခမ်းမြို့နယ်အတွင်းရွေးကောက်ပွဲမူဝင်မှုဆိုတဲ့ဆုံးဖြတ်ချက်ကြောင့်မြို့နယ်ကအလုံးမှုဆောင်အဖွဲ့အလုံးကိုတာဝန်ကနေရပ်ဆိုင်ခဲ့ပါတယ်။ပါတီအဖွဲ့ချုပ်အနေနဲ့ပြည်သူတွေရဲ့ဆန္ဒကိုဖြည့်ဆည်းဖို့ရွေးကောက်ပွဲဝင်ရမယ်လို့အမည်ရှိနေသလိုနမ်ခမ်းမြို့နယ်ကကော်မတီဝင်တွေကတော့ပြည်သူတွေရွေးချယ်၍မထွေပြားအောင်ရွေးကောက်ပွဲမဝင်ဘူးလို့ဆုံးဖြတ်ခဲ့တယ်လို့လည်းအမည်ရှိနေပါတယ်။ဒီအခြေအနေကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်ရှင်
။နမ်ခမ်းမြို့နယ်ကရှမ်းတိုင်းဒေသကြီးဒီမိုကရေစီဖွဲ့ချုပ်ပါတီဝင်တွေအနေနဲ့နမ်ခမ်းမြို့နယ်အတွင်းရွေးကောက်ပွဲမဝင်ဘူးဆိုတဲ့ဆုံးဖြတ်ချက်ဟာဖွဲ့ချုပ်ရဲ့ဆုံးဖြတ်ချက်ကိုမလိုက်နာတဲ့သဘောဆောင်တယ်လို့အထွေထွေတွင်ရေးမှူးစန်းညွန့်လွင်ကပြောပါတယ်
။ဇူလိုင်14မှာကျွန်တော်တို့လုံမှုဆောင်ကိုပေါ်ပြထိုင်ပါတယ်။အလုံးအားရုပ်ကပွဲမယ်ဆိုတော့သုံးပစ္စည်းကိုတင်ကြီးပြည့်ပဲချမ်းမှတ်ခဲ့တယ်။အဲဒီအချိန်မှာနှမ်းကမ်းမြို့မှာကရုပ်ကပွဲမဝင်ဘူးဆိုတော့သူတို့မြို့နယ်အလုံးမှုဆောင်ဖွဲ့သုံးပြချက်တွေရှိပါတယ်။ဒါဆိုလည်းပဲဟိုကော်မတီသုံးပြချက်ကိုမလွှမ်းမိုးနိုင်ဘူး။ဟိုကော်မတီကအလုံးတင်ကြီးပြည့်ပဲချခဲ့တဲ့သုံးပြချက်ဆိုရင်အဲပါတီဝင်ပဲဖြစ်ဖြစ်ပဲမြို့နယ်ကော်မတီပဲဖြစ်ဖြစ် SNL ရဲ့အမြင့်ဆုံးသုံးပြချက်ချတာကိုလိုက်နာမယ်တာဝန်ရှိတယ်။
အဖွဲ့ချုပ်ရဲ့ဆုံးဖြတ်ချက်ကိုမလိုက်နာတဲ့အတွက်နမ်ခမ်းမြို့နယ်ကလုံမှုဆောင်တွင်အားလုံးတာဝန်ကနေရပ်ဆိုင်ခဲ့တာပါနမ်ခမ်းမြို့နယ်တွင်မှကြားဖြူပါတီခေါ်ရှမ်းတိုင်းဒေသကြီးဒီမိုကရက်တစ်ပါတီကနေဝင်ရောက်ရှင်ပြန်ရွေးကောက်မှာဖြစ်တဲ့အတွက်ပြည်သူတွေရွေးချယ်ရေးမထွေပြားအောင်ရွေးကောက်ပွဲမဝင်ဖို့ဆုံးဖြတ်ခဲ့တယ်လို့နမ်ခမ်းမြို့နယ်ကကြားကောင်းပါတီဥက္ကဋ္ဌဆိုင်လွင်မြတ်ကရှမ်းပါတာနဲ့ပြောပါတယ
်ဟောလုံချုံပုံကန်ဟိုဆိုခမ်းတဲ့တိလိုက်ဝါအာဂျွန်နန်အန်
ဘဟုကော်မတီအမြင်သဘောထားနဲ့ကျွန်တော်တို့နှံခမ်းမြို့နယ်ကော်မတီသဘောထားကမတူလို့ဖြစ်တယ်ကျွန်တော်တို့ကြားကောင်းပါတီဟောင်းကအခြေအနေအရကြားပြူပါတီဖြစ်လာဖို့ပံ့ပိုးလာကြတယ်ကျွန်တော်တို့နှံခမ်းမြို့နယ်ရဲ့လက်ရှိအခြေအနေအရလဲဒီပါတီကခု꿰ပြီး꿰ပြီးတော့လှုပ်လို့မရဘူးပါတီ꿰ရင်လူထုလည်း꿰မယ်လူထု꿰ရင်ပြဿနာတွေကိုစုပေါင်းဖြေရှင်းလို့ရတော့မှာမဟုတ်တော့ဘူး
ရှမ်းတိုင်းဒေသကြီးဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့ပါတီကိုမဲပေးချင်တဲ့သူတွေရဲ့ဆန္ဒကိုအလေးထားရမှာဖြစ်တယ်လို့လဲဆိုင်းညွန့်လွန်ကဆိုပါတယ်
တမျိုးသားလုံးကိစ္စဖြစ်တဲ့အတွက်နမ်ခမ်းမြို့နယ်လုံခြုံရေးကိုအနာရက်ဆိုင်လိုက်တယ်ပြီးတော့ SNL ရဲ့မဲဘိုးကိုထည့်ရှင်တဲ့မျိုးလူစုတွေကိုလည်းကျွန်တော်တို့ကအလေးနဲ့ထားမှဖြစ်တယ်
ကြားကောင်းပါတီကနေနမ်ခမ်းမြို့မှာရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်တဲ့ကိစ္စမြို့နယ်ကော်မတီတွေကိုအလုပ်တာဝန်ရက်ဆိုင်ထားလိုက်တဲ့ကိစ္စတွေကြောင့်လူငယ်တွေကြားမှာလည်းအမြင်ကွဲလွဲမှုတွေရှိနေတယ်လို့ကြားကောင်းပါတီအနေနဲ့နမ်ခမ်းမြို့မှာရွေးကောက်ပွဲမဝင်ဖို့မြို့နယ်ကော်မတီကိုအလုပ်တာဝန်ပြန်လည်အနှင်းဖို့ထောက်ခံမှုလက်မှတ်လိုက်လံကောက်ယူနေတယ်လို့လူငယ်ကောင်းဆောင်ဇိုင်လာဆိုကပြောပါတယ်
ဆက်ပြီးတော့မြန်မာနိုင်ငံကိုရောက်ရှိလာတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့အထူးကိုယ်စားလှယ်ကမ္ဘာကျော်ဟောလိဝုဒ်မင်းသမီးအန်ဂျယ်လီနာဂျူလီဟာကချင်ပြည်နယ်မင်းကနားမြို့မှာရှိနေတဲ့ကချင်အမျိုးသမီးအဖွဲ့တွေ NGO အဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့မင်းကနားမြို့မှာရှိတဲ့စစ်ပြေးဒုက္ခသည်စခန်းတွေလည်းတွားရောက်တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုတွေမှာဘာထူးခြားမှုတွေရှိနေတယ်လဲဆိုတာကိုတော့အမီရဲ့စူးစီးချက်ကိုနိုင်ကွင်းအိမ်ကနေခုလိုတင်ဆက်ထားပါတယ်
Hollywood Minimi Angelina Jolie ဟာကချင်ပြည်နယ်ကကချင်မျိုးသမီးဖွဲ့တင်တဲ့တွေ့ဆုံရမှာတော့စစ်ပွဲတွေတွင်အမျိုးသမီးတွေကြုံတွေ့နေရတဲ့အချမ်းဘက်မှုတွေနဲ့လူအခွင့်အရေးချိုးဖောက်ခံနေရတဲ့အခြေအနေတွေကိုအထူးကထားမေးမြန်းခဲ့တယ်လို့ Dual Gender ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့တာဝန်ခံဒေါ်နန်းဘူးကပြောပါတယ
်မျိုးသမီးတွေဒီမိုက်ဆန်တန်းပြမှုရတန်းဖို့ရင်ကျဲလေဒီကခန်းခန္ဓာတစ်ခုအနေနဲ့ဒီကတောင်းရင်ထားတာလေးရှိခဲ့တာကျွန်တော်တို့ကအဲ့ဟာကိုအထူးကပြောတယ်ပြီးတော့ကျွန်တော်တို့ဒီ2018ကနေဒီနေ့ချင်းသိန်းနှောင်းတော်ကစစ်ရင်းရတဲ့အကြောင်းကိုပြောတယ်ပြီးတော့အဲ့ဒီအထက်မှာအများဆုံးအမျိုးသမီးနဲ့မိန်းကလေးဖြစ်တယ်အခုလက်ရှိမှာလည်းဖြစ်ဖြစ်နေရပြီးတော့တရားရင်ဆိုင်တဲ့အခါမှာလည်းပဲဒီကောမတရားမျှတစွာထုတ်ဖြတ်မှုမခံရဘူးဆိုတဲ့အကြောင်းကိုပြောပြရတယ်တရားမနှစ်ယောက်ကိစ္စရယ်23နှစ်အရွယ်ကိုတပိုင်းကျင်းနေတဲ့အဖွားကိုဝန်ကြီးချင်းမှုကြံရဲကိစ္စရယ်ပေါ့နော်
တိုင်းပြည်ကချင်ပြည်နယ်အတွင်းကဒုက္ခသည်တွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့လဲမီနီမီဂျူလီကိုတင်ပြခဲ့တယ်လို့လဲတော်နန်းဘူးကဆက်ပြောပါတယ
် IDP တွေရတင်ရထိုက်တဲ့အခုကြီးဖုံးဆုံးနေတယ်ဆိုတဲ့အကြောင်းရယ်လက်ရှိမှာလည်းပဲ IDP ကိုထောက်ပံ့ဖို့အဲ့ဆိုဆန္ဒရေးခါလည်းပဲ short ချနေတယ်ဆိုတဲ့အကြောင်းလေးပေါ့နော်ရေးခါပို့ဖို့ဆက်လက်အစိုးရဖြစ်တဲ့ဆိုတဲ့အကြောင်းကိုကျွန်တော်အသေးစိတ်ပြောပြရတယ
်ရုပ်ရှင်မီနီမီအန်ဂျယ်လီနာဂျူလီဟာမြစ်ကြီးနားမြို့ဂျမိုင်းကောင်းရပ်ကွက်မှာရှိတဲ့ဒုက္ခသည်စခန်းထဲမှာလဲအမျိုးသမီးတွေနဲ့အတီးကဆွေးနွေးတာမျိုးမေးမြန်းအပ်ပေးတာမျိုးလုပ်ခဲ့တယ်လို့ဂျမိုင်းကောင်းဒုက္ခသည်စခန်းရဲ့ကော်မတီဝင်သူဖြစ်သူဦးအောင်မြတ်ကအခုလိုပြောပါတယ
် IDP မြန်မာနိုင်ငံကတည်ခဲ့တယ်ဆိုတာကျွန်တော်တို့သိရတယ်ရှင်နိုင်တဲ့ဆိုင်မှာအားလုံးကိုအားပေးတော့တယ်ဆိုတာလည်းသိရပါတယ်
ရုပ်ရှင်မီနီမီဂျူလီအနေနဲ့ အမျိုးသမီးတွေကိုလိန်ပိုင်းဆိုင်ရာအကြံဖတ်သူတွေကိုတရားဥပဒေနဲ့ညီအရေးယူပေးဖို့နဲ့မြန်မာအမျိုးသမီးတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတက်တက်ကြွကြွပါဝင်နိုင်စေဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်။
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ ရေလွန်မှုမှုတန်ခံခဲ့ရတဲ့ရခိုင်ပြည်နယ်ကနေရာတချို့မှာစားအသောက်နဲ့ကျန်းမာရေးအကူအညီတွေလိုအပ်နေဆဲဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးဦးစိုးသိန်းအနေနဲ့ကြားပြည်နယ်ဘော်လခဲမြို့နယ်အတွင်းမှာကူညီထောက်ပံ့မှုတွေပေးဆောင်နေတဲ့လှုပ်ဆောင်ချက်အပေါ်လာမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်အရွေးခံသွားပွဲရှိနေတယ်လို့ဒေသခံတွေအကြားမှသတင်းပြန့်နှံ့နေပါတယ်။
တော်ရရှင်တို့အခုနားဆင်ကြရတာကတော့ဗမာ
News International BNI အဖွဲ့ဝင်နေကြာဒေတာသတင်းတောက်တွေတင်ဆက်ခဲ့တဲ့တိုင်းသတင်းတော်အစီအစဉ်ဖြစ်ပါတယ်။